မြန်မာနိုင်ငံကိုအာဆီယံ၈တောင်အားချနိုင်ငံများအဖွဲ့အလှည့်တာဥက္ကဋ္ဌအဖြစ်တာဝန်မယူစေရေးတားဆီးဖို့အရာရှိတချို့ရဲ့အစီအစဉ်ကိုမလေးရှားဝန်ကြီးချုပ်ကခတ်ဖြည်ဖြည်ပဲပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံအစိုးရအနေနဲ့မြန်မာစစ်အစိုးရကိုဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာစေရေးတိုက်တွန်းဖို့အတွက်အပြူသဘောဆောင်ဆက်ဆံသွားဖို့ပဲဆက်လက်အားတန်နေသေးဖြစ်ပါတယ်လို့ဝန်ကြီးချုပ်အဗ်ဒူလာအာမက်ဘတာဝီကပြောပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရကဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေမလုပ်မချင်းဒေါအောင်ဆန်းစုကြည်ကိုအကြေချုပ်ကနေမလွတ်ပေးမချင်းအာဆီယံအဖွဲ့ရဲ့အလှည့်တာဥက္ကဋ္ဌအဖြစ်တာဝန်ယူခွင့်မပေးဖို့မလေးရှားလွှတ်တော်အမတ်ချုပ်ကအစိုးရတင်သွင်းထားတာဖြစ်ပါတယ်ခင်ဗျာ။